ရပိုင်းတွေအတွင်းမှာဆေးရတက်မလို့နဲ့တိုက်ပွဲတွေပြင်းပြင်းထန်ထန်တိုက်ခိုက်နေတဲ့မြောက်ပိုင်းမဟာမိတ်တုံးဘွဲကအထူးစစ်စင်နာရီကိုရက်ပြီးတော့ကိုကိုကိုခုခံကာကွယ်လာတာလှုပ်ဆောင်တော့မှဖြစ်တဲ့အကြောင်းကြေညာလိုက်ပါတယ်။ဒီလိုကြေညာချိန်မှာပဲလာရှိုးမူဆယ်ပြည်တော်စုလန်းကကိုခိုင်နဲ့မူဆယ်အကြားမှာတော့ကားတွေပိတ်ဆို့တားဆီးရပြီးရှိနေလို့သတင်းတွေထွက်ပေါ်နေပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းကနောက်ဆုံးအခြေအနေတွေကို VOA မြန်မာပိုင်းရဲ့သတင်းတောက်ကိုမိုးစောကတင်ပြထားပါတယ်ရှင်။
ဟုတ်ကဲ့ရှမ်းပြည်နယ်မြောက်ပိုင်းကျွန်းမြန်မာနယ်စပ်ကုန်းတွေလမ်းဖြစ်တဲ့မန္တလေးလာရှိုးမူဆယ်ပြည်တော်စုလမ်းမကြီးပေါ်မှာဩဂုတ်လ15ရက်နေ့ကစပြီးကြထားချိုးတာကားတွေကိုကန့်လန့်ခံပြီးလမ်းပိတ်တာနဲ့တိုက်ပွဲတွေဆက်တိုက်ဖြစ်ပွားနေချိန်မှာပဲမြောက်ပိုင်းမဟာမိတ်အဖွဲ့ဘက်ကဒီကြေညာချက်ထွက်ပေါ်လာတာဖြစ်ပါတယ်။မြောက်ပိုင်းမဟာမိတ်အဖွဲ့တွေကထိုးစစ်စင်တာတွေရပ်တန့်လိုက်ပြီးဖြစ်ကြောင်းကို TNLA ကတအံပလောင်တပ်ဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူဘုံမူတိုက်ကျော်ကအခုလိုပြောပါတယ်
။စီဘောအမေဆိုရတဲ့မှာအဲနိုင်ငံလို့အတန်းတန်းကြီးချင်ယူပို့ဆောင်တဲ့ဘုတ်တော်တော့လာနေပြီစိတ်နေတူရစံတာဒီဝါကျွန်တော်ညောင်မှာမိတ်မရှိတဲ့အဲဒီမို့ကျွန်တော်ကဒီအဲသူစီစီတက်ခမှုမူပြီးလို့တော့တော့နေအမိမိကိုခုခံတာကိုအဲစီပို့ဆောင်တဲ့အဲဒီလိုတော့မလို့နော်
မာမိတ်အဖွဲ့ရင်းနည်းနဲ့အစိုးရဘက်ကိုပေးပို့ထားတဲ့ bilateral ကနှစ်ဖက်ပြည်အစာချုပ်မူကြမ်းကိုအတည်ပြုပြီးတိုက်ခိုက်တာတွေဆက်ဆိုင်ဖို့နဲ့နိုင်ငံရေးတွဲဆုံဆွေးနွေးပွဲတွေကတစ်ဆင့်ငြိမ်းချမ်းရေးကိုပေါ်ဆောင်ဖို့ကြိုးပမ်းသွားမှာဖြစ်ကြောင်းလည်းဆက်ပြောပါတယ်ဒီကနေ့နေ့ရင်းထိတော့တိုက်ပွဲဖြစ်ပွားတာမရှိကြောင်းနဲ့အင်္ဂါနေ့ညပိုင်းမှာတော့ကွက်ခိုင်မြို့ဤမှာတိုက်ပွဲဖြစ်ပွားခဲ့ကြောင်းဗိုလ်မှူးတိုက်ကျော်ကဆက်ပြောပါတယ
်ဒီနေ့တော့တိုက်ပွဲမရှိဘူးဘယ်လိုရတော့ညคนนายคอยรอกันนี่นายยามีบาติอันนี้ปุ๊กคายนับคุณนามาขึ้นนะทีนี้อพวยก็ดีลางอะไรจะตัวเอาไปเฉยดีแล้วก็ลามาแต่แค่นี้ตัวที่แต่ก็ยังไม่ได้อาจารย์ลามาขึ้นนะแล้วนี่เลยตัวนี้อีกอย่างแล้วก็ดูแลเช่นอพวยในที่จะเล่นดีอาทิตย์มันมีลองได้ลองที่ลองได้ก็จะอธิษฐานดี
အင်္ဂါနေ့ညကအခင်းဖြစ်ပွားရမှာရှိနေတဲ့ရင်မောင်းတူကတော့လက်နက်ကင်အဖွဲ့တွေကကားတွေကိုတားဆီးပြီးမီးရှို့ခဲ့တာဖြစ်ကြောင်းပြောပါတယ်
။ကားရှို့ကန်ရတာတော့အကြီးမဲ့ဆိုလို့ရှို့ကန်ရတာပေါ့ဗျာ။လွတ်သွားတာတော့တဲ့ပြီးကျော်လာတော့တာခုနကပြပြကြပါဦး။အဲ့ဒီခုနကပြကုံကဆန္ဒပိုင်းကလေးဒီ ADN တကြီးကိုကြီးလူတကြီးဆန္ဒတော်တကြီးခုနကပြပါ။သူကပထမဆန္ဒပိုင်းပေါက်ကားမောင်းရင်တားတာပေါ့ဗျာ။ဒီကကျွန်တော်ကားသေးလေးကိုတားတာပေါ့။ကားရထွက်လာတာကကျွန်တော်တားတာပေါ့ဗျာ။ဒီအဲဖုန်းကြီးတောင်းနေတက်ကန်ကြီးတောင်းနေ။အဲမှာဆနတ်တောင်ကြီးရောရှားရတယ်။အဲမှာရှားရတဲ့ကကားသမားရဲ့ပုံနဲ့ထားပြီးတယ်။ပြီးရကျချေးထိတ်ကအေဒီယန်တကြီးကိုစဆူရဲ။နောက်ထပ်ရဆန္ဒပိုင်းကားတကြီးကိုရှေ့ရဲ။ကျွန်တော်ကားလေးပေါက်လာလို့ရအောင်မခင်းလို့မီးရှို့ကြီးကတန်းထွက်ပါလား။
ကုတ်ခိုင်မျိုးနဲ့အုတ်ချိုရီကျုံကတာဝန်ရှိသူတဦးကတော့ဒီကနေ့ကုတ်ခိုင်မူဆယ်လမ်းပိုင်းအခြေအနေကိုအခုလိုပြောပါတယ်
။ဒီမနေ့7နာရီလောက်ကနေပြီးတော့ကျွန်တော်တို့ခုနအတနာရီလောက်ကြီးရတော့ပွင့်နေတယ်လို့ပြောတယ်ဗျာ။အခုတနာရီလောက်မှာတော့လက်ကုတ်ဒီပနားလေးမှာတော့နည်းနည်းလေးဆိုပြန်တားနေတယ်လို့တော့အဲ့လိုလေးသတင်းရတယ်။ပြန်လှည့်လာတဲ့ကားသမားတွေကတော့ပြောတယ်အဲ့နားလေးမှာတစ်ချက်ပြန်ပိတ်နေတယ်ဆိုပြီးတချို့ကားတွေတော့ပြန်လှည့်လာကြတယ်
ညနေ3နာရီလောက်မှာတော့ကုန်တင်ကားတွေအပါအဝင်ကားအသွားလာတွေပြန်ရှိလာပြီဖြစ်ကြောင်းလည်းနံပါတ်ကားကဒေတာဂျန်တွေကပြောပါတယ်။ဩဂုတ်လအတွင်းကစတင်ခဲ့တဲ့ရှမ်းပြည်နယ်မြောက်ပိုင်းတိုက်ပွဲတွေကြောင့်တရုတ်မြန်မာနှစ်နိုင်ငံနယ်စပ်ကုန်တွယ်ရေးဟာတည်ငြိမ်မှုမရှိသေးပဲနေ့စဉ်ကြက်ငွေတန်းထောင်ချပြီးဆုံးရှုံးနေကြောင်းလည်းကုန်တွယ်ရေးဝန်ကြီးဌာနဘက်ကသတင်းထုတ်ပြန်ထားပါတယ်။အစိုးရနဲ့မြောက်ပိုင်းမဟာမိတ်အဖွဲ့တွေဖြစ်တဲ့ TNLA တအံပလောင် MNDAA ကိုကန်နဲ့ AA ရခိုင်အဖွဲ့တွေဟာဒီလ16ရက်နဲ့19ရက်နေ့တွေမှာအပြစ်ခတ်ရစင်းကြီးအတွက်ထပ်မံဆွေးနွေးဖို့အတွက်ပြီးခဲ့တဲ့လကုန်ပိုင်းကကျိုင်းတုံမြို့မှာကျင်းပတဲ့ဆွေးနွေးပွဲမှာသဘောတူထားပါတယ်